မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါကမ္ဘာဒုက္ခသည်များနေဆိုင်ရာအထူးစီစဉ်ကိုတင်ဆက်မှာပါရှင်အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးမျိုးကြောင့်ဒုက္ခသည်ဖြစ်အခြေချနေထိုင်နေကြတဲ့မြန်မာနဲ့တိုင်းရင်းသားအများပြားရှိပါတယ်သူတို့ဒီကိုဘာကြောင့်ရောက်ရှိလာသလဲအမေရိကန်နိုင်ငံမှာတွေ့ကြုံရတဲ့စိန်ခေါ်မှုအခက်အခဲတွေကြားကသူတို့ရဲ့ဘဝအိမ်မက်တွေကိုဘလို့အကောင့်ထဲပေါ်နေကြသလဲဆိုတာဒီအစီအစဉ်မှာရှုစားအောင်ပါရှင်
အဲ့တော့မလေးရှားနိုင်ငံကနေပြီးတော့ဒုက္ခတဲ့အဖြစ်အနေနဲ့အမကအမေရိကန်နိုင်ငံကိုရောက်ရှိလာတယ်။ဒါပေမဲ့ရောက်ရောက်ချင်းမှာတော့အမကဒီ NYPD နဲ့အမဟိုဘလို့ခေါ်မလဲ။ဟိုမဆက်သွယ်ရသေးဘူးပေါ့နော်။တခြားမှာအမအလုံးလုံးနေသေးတာပေါ့လေ
။2015ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုဒုက္ခတဲ့အဖြစ်ရောက်ရှိလာတဲ့မလလဆန်တယောက်၃နှစ်အတွင်းနယူးယောက်မြို့ကရင်ထင်းရဲရှာရှိချစ်ဂျိုးပန်းကဲဝန်ကိုလည်းကြည့်ကြရအောင်ပါရှင်။
မမနော်ဒီ NYPD မှာရဲ့ဒါအမားရောဒီ NYPD ရဲ့ဟိုမိသားစုဝင်တဲမှာပါတယ်ဒါမဲ့တကယ်တော့လှုပ်ချင်တာကအမအနေနဲ့ကပိုလိစ်လှုပ်ချင်တာဒါမဲ့သူတို့ခေါ်တဲ့အချိန်မှာအမရဲ့အသက်အနေနဲ့အသက်အကန့်အသတ်ကြတော့35နှစ်ကျော်သွားပြီအမ35နှစ်ကျော်တဲ့အတွက်ကြောင့်ဒီပိုလိစ်ရဲ့ဟိုဆာယာဒူးတစ်ခုကိုအမမရတော့အမသူ့ရဲ့အော်ဒုတိယအော်ယာဒူးအနေနဲ့ပေါ့နော်ဒီရင်စည်းကမ်းအန်နေရာမှာအမအနေပဲဒီရင်စည်းကမ်းထိမ့်သိမ်းရေးအရာရှိတဦးအနေနဲ့ကြာအမအသက်ကသွားမိနေတယ်သွားမိနေတဲ့အတွက်ကြောင့်မလို့အမပထမဦးဆုံးပါလုပ်လဲဆိုရင်ဒီအလုပ်ခွင်ဆောင်မှုကိုအမအရင်ဝင်ဖြေတယ်ညီမဝင်ဖြေလိုက်တဲ့အခါမှာအမကအမှတ်80ကျော်နဲ့အောင်သွားတယ်အဲ့တော့အဲ့ဒီ process တွေအကုန်လုံးကိုပြောရမယ်ဆိုရင်တော့အမတစ်နှစ်ခွဲကြာတနစ်ခွဲကြာနေတဲ့အချိန်မှာအမကလည်းဒီဘက်မှာတခြားအလုပ်ကိုလုပ်နေတာပေါ့နော်အရင်တော့အမလုပ်ခဲ့တာကတော့ဒီမြန်မာတွေညာသောအဖြစ်နယူးယောက်မှာရောက်ရောက်ချင်းမြန်မာတွေလုပ်ကြတာကြောက်တမ်းမှလုပ်တယ်လုပ်နေရင်တန်လန်းနေပြီးတော့ပဲအမဒီသူတို့ရဲ့ဒီသူတို့ခေါ်တဲ့ interview တွေအမသွားရယ် physical test တွေ mental test တွေအဲ့လိုမျိုးတွေပေါ့နော်အစင်းစင်အမဖြတ်ကျော်ပြီးတနစ်ခွဲကြာတဲ့အခါကျမှအမကိုသူတို့တွေကဒီ police academy တက်ဖို့အမကိုသူတို့အတည်ပြုလိုက်တယ်အဲ့တော့ police academy ကိုအမားတို့သုံးခါတက်ရတယ်ညီမ
ကလေးဘွားရုပ်ရှင်တွေကြည့်တဲ့အခါမှာနယူးယောက်မြို့က NYPD ရဲတပ်ဖွဲ့ကိုအားကြခဲ့တဲ့အတွက်ရဲရရှိဖြစ်ဖို့ညှော်မှန်းခဲ့တဲ့မတ်လှလဆန်တယောက်သူ့ရဲ့အိမ်မက်တွေအကောင့်ထဲပေါ်စူးစမ်းခဲ့ပုံကတော့ဒီလိုပါဟ
ိုစဆဝင်တော့မှဆိုရင်တော့အရန်အမားအတွက်အခက်အခဲရှိခဲ့တယ်ဟိုစိတ်တက်ရေးရတော့တော်တော်လေးကိုကြံ့ကြံ့ခံရတယ်ဘာဖြစ်လို့လဲဆိုတော့ဒီအလုပ်ကဟိုဘယ်သူမှမနစ်သက်တဲ့အလုပ်ပြောရရင်တော့အဲ့တော့ကိုကလေဟိုဘယ်လိုပြောမလဲဆိုတော့အပြင်မှာပေါ့နော်လမ်းပေါ်မှာရှိတဲ့လူတွေနဲ့ဆက်ဆံရတာနေ့စဉ်နဲ့ညအမရဲ့ life ကလုံးဝချိန်သွားတာကြောက်တန်းအလုပ်ကနေပြီးတော့ဒါလိုက်ဟိုလမ်းပေါ်မှာနေ့စဉ်နဲ့အမျှတွေ့နေရတာပေါ့နော်ကောင်းတဲ့လူရှိတယ်ဟိုမကောင်းတဲ့လူလည်းရှိတယ်ပေါ့နော်အဲ့လိုမျိုးဆိုတော့အမရဲ့မျောလင်းချက်ကတော့အမရှေ့ဆက်လျှောက်မယ်ပို့လို့တော့အမစိတ်ကူးထားပြီးသားပါနောက်ထပ်ပေါ့လေအမအဲ့လိုမျိုးတစ်ရက်နှစ်ရက်သုံးရက်အဲ့လိုမျိုးတွေအမအဲ့လိုအရက်ကလေးတွေတော့အမဖြစ်ချင်တယ်ပေါ့နော်ညီမရဲ့ဒါအမရဲ့ dream တစ်ခုပေါ့နော်ဆာမွဲဖြေဖို့လည်းအမလေးလာနေတယ်အာနောက်ထပ်ຢາດູອືອັດပေါ့နော်အဲ့လိုမျိုးစင်အမဖြစ်လာပါစေဖို့ပဲအမတော့စူတောင်းနေတာပေါ့ညီမရဲ့
2005စက်တင်ဘာမှာထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းကနေတဆင့်ဆိုတော့ဒီအမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်အခုနေတဲ့ Buffalo ပဲရောက်လာတယ
်အမေရိကန်ပြည်ထောင်စုကိုဒုက္ခသည်ဖြစ်ရွှေပြောင်းအခြေချခွင့်ရခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုမင်းနိုင်ဖြစ်ပါတယ်
ကျွန်တော်ထိုင်းမြန်မာနယ်စပ်မှာ UNHCR မှာကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်တဲ့နိုင်ငံရေးကျင်းသားဟောင်းတယောက်အနေနဲ့နယ်စပ်မှာလည်းဒီပြည်တွင်းလုပ်ငန်းတွေလှုပ်ရှားနေတာအနာဂရောင်းတွေလုပ်နေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကပြည်တွင်းပြန်လို့မရဘူးအဲ့ဒီအချိန်မှာကျွန်တော်တို့အနေနဲ့လုံခြုံရေးအတွက်စိုးရိမ်နေတာဖြစ်တဲ့အတွက်ကြောင့် POC လို့ခေါ်တဲ့ Person of Concern ဆိုပြီးတော့ UNHCR ကနေပြီးကျွန်တော်တို့ကိုအဆက်လုပ်လိုက်တယ်အဲ့ဒီအချိန်အနေနဲ့ဆိုင်တို့ program တွေတဆင့်ဒီအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချိချနေထိုင်ဖို့အတွက်ရောက်ရှိလာတာဖြစ်တယ်
။အမေရိကန်မှာအောက်ခြေဘဝကနေ15နှစ်အတွင်းအသေးစားစီးပွားရေးလုပ်ငန်းရှင်တဦးဖြစ်လာတဲ့အတွေ့အကြုံကိုကိုမင်းနိုင်ကတော့အခုလိုပြောပြပါဗျ
။ရောက်လာကစားမှာတော့လက်ထက်မှာပတ်စံလည်းမရှိဘူး။ပညာမတတ်ဘူး၊စကားမတတ်ဘူး။တကယ်သူများနိုင်ငံမှာစပြီးချိချနေထိုင်ရတာဖြစ်တဲ့ကြောင့်စိန်ခေါ်မှုခက်ခဲရတော့အများကြီးပဲအထူးသဖြင့်ဘာသာစကားတွေဒီလုပ်ငန်းဝင်တွေမှာဆိုရင်အင်္ဂလိပ်လိုပြောရတဲ့လူတွေနဲ့ပဲတွဲပြီးလုပ်ရတာများတယ်ဆိုတော့ရောက်ကစားမှာတော့အဲ့ဒီအခက်အခဲတွေအများကြီးကြုံရတယ်ဒီနိုင်ငံက land of opportunity ဆိုတဲ့ဟာမျိုးကိုကျွန်တော်သိထားတယ်လေပြီးတော့ကိုယ့်ဘက်ကအချိန်နေပြီးပြည်သူတို့ဉာဏ်စူးစမ်းနေရင်အခွင့်အရေးတစ်ခုရမယ် ဆိုတဲ့ဟာပြီးထားတယ်အဲ့တော့လမ်းစားတွေရှာတယ်မိတ်ဆွေကောင်းတွေရှာတယ်ဆက်တွေပြီးတော့အဲ့လိုမျိုးတစ်စင်းတစ်စင်းလုံခဲ့တဲ့10နှစ်လောက်2030လောက်မှာတည်းကကျွန်တော်ဟိုဝေးချော်ဆိုင်အောက်လေးတစ်ခုစပြီးလည်းပတ်တယ်အဲ့လိုကနေတစ်စင်းတစ်စင်းကြိုးစားရင်းနဲ့ဟိုကျွန်တော်ဝေးချော်ဆိုင်လေးကိုအဖွဲ့အစည်းတစ်ခုကဝယ်လိုက်တယ်ဝယ်ပြီးတော့သူတို့ပြင်ဆင်မှုလုပ်တယ်အဲ့ချိန်မှာကျွန်တော်လုပ်ငန်းကိုဆိုင်ရပိတ်ကြရည်ရည်ပိတ်ရမယ့်သဘောဖြစ်သွားတယ်အဲ့ချိန်မှာပဲအခြားလုပ်ငန်းတစ်ခုကိုစဉ်းစားတဲ့ချိန်မှာအခုစပြီးလုပ်ဖြစ်နေတယ်လုပ်ရဲ3နှစ်ကျော်လေးနှစ်မှာစလုပ်ဖြစ်တဲ့ recycling လုပ်ငန်းလေးကိုစပြီးတော့လုပ်ဖြစ်တာဆိုတော့2016ဒီဇင်ဘာလောက်နေစလုပ်တယ်ဆိုတော့အခု3နှစ်ကျော်ဒီနှစ်တည်းတော့ရောက်လာပြီဒီဒီကျင်းမှာကျွန်တော်ဆိုင်ဝဲ5ဆိုင်ဖြစ်လာ
ဒုက္ခတဲ့တုံးအနေနဲ့မင်းမရနိုင်တဲ့အတွေ့အကြုံကိုကိုမင်းနိုင်ပြောပြတာကတော
့ဘန်ကောက်မှာအလုပ်လုပ်နေတဲ့အချိန်အာလူပွဲသားတယောက်ရဲ့အပန်းလေးပေါ်မှာရောက်စားလိုက်တယ်ဆိုတော့ကိုယ်တိုင်ကသူ့မဟုတ်ဘူးတားကုန်ဖြစ်ခဲ့ရပြီပြုံးခဲ့ပြီအဲ့ဒီဘွားငါဖက်လေးပေါ်မှာကျုပ်ရတဲ့အထက်ကြီးပြဿနာတွေမကန်စားနိုင်တော့လို့နေဘွားလေးခုန်ချပြီးကိုယ့်ကိုတတ်သိဖို့ပြီးပြုံးခဲ့ပြီ
ကမ္ဘာဒုက္ခတွေများနေဆိုင်ရာအထူးဆောင်မကိုတင်ဆက်ခဲ့တာပါရှင်